Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် VOA American တက္ကသိုလ်နဲ့2025ခုနှစ် February 5ရက်ဗုဒ္ဓဘူးညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio စီစဉ်နေကိုလိုင်းတူမီတာ1925နဲ့30အပြင်လိုင်းလံမီတာ190တို့ကနေထိုင်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလေးမှာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညစမှာခင်ဗျကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါလက်စတိုင်းဒေသဂါဇာကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတထရန့်ကပြောပါတယ်တရုတ်နဲ့ဟောင်ကောင်ကအမေရိကန်နိုင်ငံတဲ့ပို့တဲ့ပါဆယ်ဒုတ်တွေကိုယာယီရဆိုင်းထားလိုက်ပါတယ်မြန်မာဘက်ချမ်းကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုပေးနေတဲ့အလျက်စင်ပြီးထိုင်းကဒီကနေ့စဖျက်လိုက်ပါပြီဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပကြတဲ့ကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆရာမယ်တဲ့မှာတော့ထိုင်းနိုင်ငံရဲ့လျှက်စင်ပြီးဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြရပါတယ်
မြန်မာစံတော်ချင်း၈နိုင်ခွဲဆိုပြက်သွားပြီဖြတ်လိုက်ပြီစီပါဖြတ်မယ်ဆိုတဲ့အတွက်ကြောင့်ပေါ့မိဖြတ်ရင်တော့အကုန်က73ရမှာဘူးသူကတက်စီကိုဝယ်ကြတာအချိန်တုန်းကအဲ့လိုစီတီတန်းနေကြ
တာကြီးလေးဒေတာကံပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့တူမကွေးတိုင်းနဲ့ရှမ်းပြည်မြောက်ပိုင်းဘက်ကစီရီနောက်ဆုံးရအခြေအနေအပအဝင်ရခိုင်ပြည်နယ်ဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပြပွဲချက်တွေကိုလည်းနားဆင်ရမှာပါဒါအပြင်ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကန်လူငယ်တွေအတွက်ကြံစီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဆရာရဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝေးလိုက်နဲ့အတူပြောပြပေးပါမရှင်
စီအပတိပခါတွေဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်စစ်ပွဲတွေကြားပိတ်မိနေကြတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီးချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားတွေကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာဖြစ်ပါတယ
် The US will take over the Gaza Strip and we will do a job with it too.
အမေရိကန်ကဂါဇာကမ်းမြောင်ကိုထိန်းချုပ်ပြီးကောင်းမွန်လာအောင်လှုပ်ဆောင်သွားပါမယ်။အဲဒီမှာရှိနေတဲ့မပေါက်ကွဲသေးတဲ့ဘုံတွေနဲ့တခြားအန္တရာယ်ရှိတဲ့လက်နက်တွေကိုဖယ်ရှားပေးပါမယ်။ပျက်စီးနေတဲ့အဆောက်အုံအကျိုးအဆတွေကိုလည်းဖယ်ရှားပေးပါမယ်။မရေတွက်နိုင်တဲ့လူတွေအလုအကံရအောင်ဆောင်ရွက်ပေးပါမယ်။အဲဒီမှာရှိနေတဲ့လူတွေအတွက်အိမ်တွေလည်းစောက်ပေးပါမယ်လို့သမ္မတထရမ့်ကပြောသွားတာပါ။ဂါဇာကမ်းမြောင်ကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းအစ္စရေးဝန်ကြီးချုပ်ဗန်ဂျာမင်နက်တန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ4ရက်နေ့ကအင်ဗျူရိုမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါဂါဇာကိုအရှိအလယ်ပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့ရတယ်လို့လည်းသမ္မတထရန့်ကပြောပါတယ်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းရရှိခဲ့တဲ့ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်အရဂါဇာဒေသခံတွေကိုအစ္စရေးကနေရပ်ပြန်ခွင့်ပြုလိုက်တဲ့အတွက်လွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာဒေသခံတွေဂါဇာကမ်းမြောင်မြောက်ပိုင်းသူတို့နေအိမ်တွေရှိရာကိုပြန်လာနေကြပါတယ်ဒီအချိန်မှာသမ္မတထရန့်ကဂါဇာကိုအမေရိကန်ကပိုင်ဆိုင်လို့ရတယ်ဆိုတဲ့ပြောဆိုလိုက်တဲ့အပေါ်ဂါဇာဒေသခံတွေအပြင်အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ပြင်သစ်စပိန်နဲ့ဗြိတိန်တို့အပြင်ဘရာဇီးနဲ့တရုတ်နိုင်ငံတို့ကလည်းကန့်ကွက်ကြပါတယ်အမေရိကန်ရဲ့ပြိုင်ဘက်ရုရှားကတော့ဂါဇာကိစ္စနဲ့ပတ်သက်လို့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးမူကိုပဲဆက်လက်ထောက်ခံကြောင်းပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ဟောင်ကောင်ကအမေရိကန်နိုင်ငံနဲ့ပို့တဲ့ပါဆယ်ချုပ်တွေကိုအင်္ဂါနေ့ကစပြီးတော့အယားကြီးရပ်ဆိုင်းထားလိုက်တယ်လို့အမေရိကန်အစိုးရစာတိုက်ဝန်ဆောင်မှုလုပ်ငန်း USPS ကပြောလိုက်ပါတယ်။တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က10ရာခိုင်နှုန်းအခွန်တိုးကောက်အပြီးအခုလိုပြင်ပလိုက်တာပါ။အဲ့ဒီအတွက်လည်းအမေရိကန်စား3တူတွေအတွက်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ကုန်ပစ္စည်းဈေးတွေတက်သွားနိုင်တာပါ။သွင်းကုန်ခွန်25ရာခိုင်နှုန်းတိုးကောက်ခံရမယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတော့အမေရိကန်နဲ့ညှိနှိုင်းပြီးတော့သွင်းကုန်ခွန်တိုးကောက်မဲ့ကိစ္စကိုတလတာဆိုင်ငံ့ထားပါတယ်။အခုလိုအမေရိကန်စားတိုက်ကပိတ်ပင်မှုကြောင့်တရုတ်အွန်လိုင်းဈေးရောင်းတဲ့ကုမ္ပဏီတွေဖြစ်တဲ့တက်မူးနဲ့ရှိုင်းလိုကုမ္ပဏီတွေကိုထိခိုက်နိုင်ပြီးတော့ဒီကုမ္ပဏီတွေဟာအခုနောက်ပိုင်းနှစ်ပိုင်းအတွင်းတရုတ်နိုင်ငံကဈေးသက်သာတဲ့အဝတ်အစားတွေနဲ့ပစ္စည်းတွေကိုအမေရိကန်စားသုံးသူတွေစီကိုတိုက်ရိုက်ရောင်းချနေတာပါဒီကုမ္ပဏီတွေဟာဒေါ်လာ800အောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးထားတဲ့စည်းကမ်းကိုအသုံးပြုပြီးတော့ကုန်ကျစရိတ်သက်သာအောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေအမေရိကန်စားတိုက်ဝန်ဆောင်မှုကိုတုံးပြီးတော့စားသုံးသူတွေထံတိုက်ရိုက်ပို့နေတာပါရှင်
ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်ဖြေရှင်းရဲ့အတွက် EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လို့ကြောင်းတရုတ်နိုင်ငံရဲ့ဌာနကပြောပါတယ်။ကမ္ဘာစည်းဝေးရာအကြီးဆုံးအမေရိကန်နိုင်ငံက EU ရဲ့သွင်းကုန်အခွန်တွေကိုတိုးမြင့်ကောက်ခံမယ်လို့ချင်းချောက်ပြောဆိုမှုတွေထွက်ပေါ်နေချိန်မှာတရုတ်အစိုးရရဲ့ EU အပေါ်ကမ်းလှမ်းချက်တွေထွက်ပေါ်လာတာပါ။ EU နဲ့ပူးပေါင်းဆောင်ရွက်မှုအပေါ်တရုတ်နိုင်ငံကအလေးထားပြီးယုံကြည်အားထားရတဲ့လက်တွဲပေါ်ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ကျန်းကပြောပါတယ်။အမေရိကန်က EU အပေါ်တွင်းကုန်အခွန်တိုးမြှင့်ကောက်ခံမဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့အများဆုံးတွေ့ဆုံဆွေးနွေးလို့ကြောင်း EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲကမနေ့ဖေဖော်ဝါရီလ၄ရက်နေ့မှာပြောပါတယ်။အမေရိကန်နဲ့ဆွေးနွေးမှုတွေဟာခက်ခဲလိမ့်မယ်လို့EU ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်ကလည်းပြောပါရယ်အမေရိကန်ရဲ့အခွန်တိုးကောက်မဲ့အကြောင်းချေချောက်ပြောဆိုမှုတွေထွက်လာတဲ့အတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုမလိုလားတဲ့ကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်လိုပုဂ္ဂိုလ်ကတောင်းသဘောထားအနေငယ်ပြောပြောင်းလာပြီးတရုတ်နဲ့ဆက်ဆံရေးအပေါ်ပြန်လည်တုံ့တက်လိုကြောင်းပြောဆိုလာပါရယ်တရုတ်နဲ့ဆက်ဆံရေးမှာထိတ်တန့်ရင်ဆိုင်ရမယ့်ကိစ္စရပ်တွေကိုရှောင်ရှားပြီးနှစ်ဖက်အကျိုးဖြစ်ထွန်းစေရေးအတွက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေရအောင်လှုပ်ဆောင်တင်ကြောင်းကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒါပေမဲ့ဘလို့သဘောတူညီချက်တွေဖြစ်မယ်ဆိုတဲ့အသေးစိတ်ကိုတော့သူကပြောဆိုခြင်းမရှိပါဘူးခင်ဗျာ
ရုရှားနိုင်ငံခရက်စ်နိုဒါဒေတာကရင်းနှံတူလောင်ရုံတစ်ခုကိုယူကရိန်းက drone နဲ့တိုက်ခတ်မှုကြောင့်မီးလောင်မှုဖြစ်ပွားခဲ့ပြီးတော့ဒေတာခံအုပ်ချုပ်ရေးမှူးကဒီကနေ့ပဲပြောပါတယ်ပျက်စီးသွားတဲ့ drone ရင်ရဲ့အပျက်စီးအပိုင်းစားတွေကြောင့် Novominskaya ကျေးရွာမှာမီးလောင်မှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူမရှိဘူးလို့လည်းKrasnodar data အုပ်ချုပ်ရေးမှူးကပြောပါရယ် Kars data မှာ Ukraine ရဲ့အဝေးထိန် drone 20နဲ့ Belgorod data မှာနောက်ထပ်20တို့ကိုပစ်ချခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ် Kars တာဝန်ရှိသူတွေကတော့အစအဦးတစ်ခုပျက်စီးခဲ့ကြောင်းပြောပေမဲ့ထိခိုက်ဒေဆုံးမှုမရှိဘူးလို့လည်းပြောပါရယ် Ukraine တပ်ဖွဲ့ကညာဘက်တိုက်ခတ်မှုမှာတုံးခဲ့တဲ့ drone 140အနက်58စင်းကိုပစ်ချခဲ့တယ်လို့ Ukraine စစ်တပ်ကပြောပါရယ်Charkasy နဲ့ Chernihiv ဒေသတွေအပါအဝင်ဒေသတချို့မှာလည်းကြားဖြတ်ဟန်တာမှုတွေလုပ်ခဲ့တာပါ။နိုင်ငံတကာအနုပြုစွမ်းရည်အေဂျင်စီအကြီးအကဲ Rafael Grossi ကတော့ယူကရိန်းရဲ့မဟာဓာတ်အားလိုင်းဒါမှမဟုတ်ဓာတ်အားခွဲရုံးတွေကိုရုရှားကတိုက်ခတ်ခြင်းဟာထောက်ပံ့ရေးအားနှောက်ယှက်နိုင်ပြီးတော့နျူကလ িয়ার မတော်တဆမှုအန္တရာယ်ဖြစ်နိုင်ကြောင်းအင်္ဂါနေ့ကသတိပေးခဲ့ပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုက်တိုမီတာ19 kHz 15453ည၊လိုက်တိုမီတာ25 kHz 11803ည၊လိုက်တိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံနယ်စပ်မြို့တချို့ကိုလျှက်စီမီအင်တာနက်နဲ့ဆက်သုံးစီတင်ပို့မှုတွေကိုထိုင်းနိုင်ငံကဒီကနေ့ပဲစတင်ဖြတ်တောက်လိုက်ပါပြီ။မြန်မာနိုင်ငံအခြေဆက်တရုတ်နိုင်ငံသားတွေထိန်းချုပ်ထားတဲ့ကြားဖြန့် online လိန်လယ်ဂိုင်းတွေမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံကတဆင့်လူကုန်ကူးခံရတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာအပြီးမှာထိုင်းဘက်ကဒီကနေ့ဖေဖော်ဝါရီ5ရက်မနေ့9နာရီကစလို့ဖြတ်တောက်လိုက်တာဖြစ်ပါတယ
်။မီးစညာလည်းဝန်ကြီးเราตัดไฟไปแล้วนะครับอุปสรรค
ဒီကနေ့ကစပြီးမိဖြတ်လိုက်ပါပြီမိမရတော့တာကြောင့်အခက်အခဲတွေတွေ့နိုင်ပေမဲ့လည်းတရားမဝင်လုပ်ငန်းတွေမှာပါဝင်နေတယ်ဆိုပြီးထိုင်းနိုင်ငံပေါ်အဖြစ်တင်လို့မရတော့ပါဘူးသူတို့အနေနဲ့လျှက်စင်မီကိုတခြားနေရာကပဲဖြစ်ဖြစ်ကိုပိုင်ထုတ်လုပ်တာပဲဖြစ်ဖြစ်နီးလန်းရှာနိုင်ပါတယ်ထိုင်းလူမျိုးရေးကောင်စီကညွှန်ကြားထားတဲ့အထက်မှာ73စီနဲ့အင်တာနက်ဖြတ်ဖို့လည်းပါဝင်ပါတယ်ဒါကြောင့်အခုချိန်ကစပြီးဖြစ်တဲ့ပြဿနာတွေမှာထိုင်းအနေနဲ့ပါဝင်ပတ်သက်တာမျိုးရှိတော့မှာမဟုတ်ပါဘူးလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်သူပြည်ထောင်ဝန်ကြီးအနုတင်ချံဝီရာကူကပြောသွားတာပါဘန်ကောက်မြို့ကထိုင်းနိုင်ငံလျှက်စစ်ပေးဝေးဌာနရုံးချုပ်ကနေလျှက်စစ်မီးဖြတ်တောက်တဲ့လုပ်ငန်းကိုကြီးကြပ်ကြီးစုစဉ်ဝန်ကြီးချံဝီတာကူကပြောလိုက်တာဖြစ်ပါတယ်မြန်မာဘက်ချမ်းမြဝတီနဲ့ထိုင်းမြန်မာချစ်ကြည်တရားအမတ်နှစ်ဒေတာဖျားသုံးစုတာချီလိတ်နဲ့ထိုင်းမြန်မာချစ်ကြည်တရားအမတ်တစ်ဒေတာတွေမှာလျှက်စစ်မီးဖြတ်တောက်လိုက်တာဖြစ်ပါတယ်73စီပါဖြတ်တောက်မှာကြောင့်ဒေတာကနေဟာ73စီလဲကြိုတင်စုဆောင်နေကြပါတယ်တာချီလိတ်မြို့မှာတော့လာအိုကလျှက်စစ်မီးနဲ့အစားထိုးဖို့ပြင်ဆင်နေကြတယ်လို့ဒေတာရင်းသတင်းတွေမှာရေးသားဖော်ပြပါတယ်ကြားပြန့်လုပ်ငန်းအခြေဆိုင်ရာရွှေကုတ်ကိုဒေတာကိုစစ်ကောင်စီလက်အောက်ခံအရင်က BGF ကောင်းဆောင်စောချစ်သူကထိန်းချုပ်ထားတာဖြစ်ပြီးအဲ့ဒီကြားပြန့်လုပ်ငန်းတွေမှာအလုပ်လုပ်ကင်ဖို့တရုတ်နိုင်ငံသားအများအပြားအပါအဝင်နိုင်ငံအတော်များများကနိုင်ငံသားတွေလူမောင်ခုကူးခံကြရပါတယ်။အဲ့ဒီမောင်ခုကူးခံရသူအများအပြားဟာထိုင်းနိုင်ငံကတဆင့်ရောက်ရှိလာကြတာဖြစ်ပြီးကြားပြန့်လုပ်ငန်းသုံးလျှက်စစ်မီအင်တာနက်ကိုလည်းထိုင်းကရရှိနေတာဖြစ်ပါတယ်။အွန်လိုင်းကနေလိမ်လည်တဲ့လုပ်ငန်းကဒေါ်လာဘီလီယံနဲ့ချီရရှိနေတယ်လို့ကုလသမဂ္ဂကလည်းပြောဆိုထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလန်ကအမွေဆိုင်အငင်းပွားမှုရှိနေတဲ့ဒေါက်ဆန်းစုကြည်ရဲ့ချက်အမှတ်54ကိုဒီကနေ့မှတတိယအကြိမ်လေလံတင်ရောက်ချပေးမယ်။ဝယ်ယူသူမရှိခဲ့ပဲနဲ့လေလံပွဲမအောင်မြင်ပြီးဆုံးခဲ့ပါတယ်။ကမာရွတ်တရားရုံဆုံးဖြတ်ချက်အရဒီကနေ့ February 5ရက်နေ့မှာလေးလံကြံခင်းစီကြက်ငွေ298ဘီလီယံနဲ့တတိယအကြိမ်မြောက်လေးလံဆွဲဖို့ခွင့်ပြုခဲ့တာဖြစ်ပါတယ်။အိမ်နဲ့ခြံကို2024ခုနှစ် March 20ရက်နေ့မှာကြက်ငွေ315ဘီလီယံနဲ့ပထမအကြိမ် August 15ရက်နေ့မှာကြက်ငွေ300ဘီလီယံနဲ့ဒုတိယအကြိမ်ဒီကနေ့မှာတတိယအကြိမ်လေးလံတင်ခဲ့ပေမဲ့ဝယ်ယူသူမရှိတာကြောင့်လေးလံပွဲမအောင်မြင်ခဲ့ပါဘူး။ရောင်စန်းစုကြည်ရဲ့ရှင်းနေအဖွဲကတော့ရောင်စန်းစုကြည်နဲ့တွေ့ခွင့်မရသေးတာ။ရောင်စန်းစုကြည်မသိရှိသေးပဲလေးလံဆွဲခွင့်ပေးတဲ့အပေါ်ဥပဒေနဲ့မညီညွတ်ဘူးဆိုပြီးတော့တရားရုံးမှာကန့်ကွက်မှုတွေတောက်လျှောက်လှုပ်လာပေမဲ့တရားရုံးဘက်ကထည့်သွင်းစစ်ဆေးပေးခြင်းမရှိခဲ့ပါဘူး။အမှုနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ရမှာကြောင့်ရောင်စန်းစုကြည်နဲ့လူချင်းတွေ့ခွင့်ရဖို့ရှင်းနေအဖွဲကစစ်ကောင်စီကိုအကြင်ကျင်တရားဝင်စာတင်တောင်းဆိုထားပေမဲ့ဒီကနေ့အထိတွေ့ခွင့်မရသေးဘူးလို့လည်းရှင်းနေအဖွဲ့နဲ့နှီးစပ်သူတွေကပြောပါရယ်ရန်ကုန်မြို့ချမ်းမတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာဒေါက်ဆန်းစုကြည်အဲ့ဒီနေအိမ်ထဲမှာပဲနှစ်ရှည်အကျယ်ချုပ်ချခံခဲ့ရဘူးတလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘက်ကီမွန်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားအမေရိကန်နိုင်ငံသားရဲ့ဝင်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့သမိုင်းဝင်တွေ့ဆုံခဲ့ကြတဲ့အနေနဲ့ဖြစ်ပါရယ်ရှင်
ဖိလစ်ပိုင်ဒုတိယသမ္မတဆရာဒူတာတေကိုအရေးယူဖို့ဖိလစ်ပိုင်အောက်လွှတ်တော်ကဒီကနေ့ပုတ်ထိုးနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်သမ္မတနဲ့သဘောထားကွဲပြားမှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တဲ့ဒုသမ္မတကိုယာရုကဖယ်ရှားဖို့အထိဖြစ်လာမဲ့အထက်လွှတ်တော်ကြားနာစစ်ဆေးမှုတွေဖြစ်လာဖို့လမ်းကြောင်းပွင့်သွားပြီးဖြစ်ပါတယ်။အချက်အလက်အသေးစိတ်ကိုမသိရသေးပေမဲ့သမ္မတဖာဒီနာမာကော့စ်ကိုလုတ်ကြံတက်ဖြတ်ဖို့ကြံစီမှုပြည်သူပိုင်ဘဏ္ဍာငွေဒေါ်လာတန်းနဲ့ချီအလွဲ3000လောက်ခွင့်မှုတွေအပါအဝင်ပြီးခဲ့တဲ့ဒီဇင်ဘာလကဆွဆွဲချက်3ခုနဲ့တိုင်ကြားခဲ့ပြီးတဲ့နောက်အခုလိုအောက်လွတ်တော်ကမဲခွဲဆုံးဖြတ်လိုက်တာပါအောက်လွတ်တော်အမှတ်115ရောက်ရှိတဲ့ထက်က3ပုံတပုံကတင်သွင်းလာတဲ့အတွက်သမ္မတကိုတရားစွဲဆိုမဲ့အဆိုအတည်ပြုကြောင်းအောက်လွတ်တော်ဥက္ကဋ္ဌကလွတ်တော်မှာကြေညာခဲ့ပါတယ်ခင်ဗျာ
ဆူရီနိုင်ငံရဲ့တက်ကြီးပညာရေးစင်တာတစ်ခုမှာအင်္ဂါနေ့ကဖြစ်ခဲ့တဲ့အစုလိုက်အပြုံလိုက်ပြစ်ခတ်ခံရမှုဟာအယူဝါဒဆွဲနဲ့အခြေခံကျူးလွန်ခဲ့တာမဟုတ်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်ဆူရီနိုင်ငံမှာလူအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့လူမှုမီဒီယာမှာသတင်းမှားတွေပြန့်နှံ့နေတဲ့အတွက်အခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်ဆူရီနိုင်ငံမှာအကြောင်းတွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်တက်ကြီးပညာရေးစင်တာတွေကိုရေဘူးရအဖြစ်ချိန်ချောက်တာမျိုးမရှိကြောင်းလည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူရည်တသိန်းကျော်ရှိတဲ့ Orebro မြို့မှာရှိတဲ့ Risparska ကျောင်းပြစ်ခတ်မှုမှာအနည်းဆုံးလူ11ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့တာပါရှင်နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်လိုက်တဲ့အတူကျွန်မအလေးမာတို့ကပြောပြပေးခဲ့တာပါအခုအစားပြီးတော့နောက်ဆုံးရသတင်းပြပုစရာတွေကိုဇက်တိုက်တင်ဆက်ပေးသွားပါမှာအရင်ဆုံးတော့ထိုင်းနိုင်ငံလျှက်စင်ပြီးဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြရတဲ့အခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်ပြီးတော့အွန်လိုင်းကနေငွေစည်းလိမ်လည်တဲ့ကြားဖြတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ဆိုပြီးတော့ထိုင်းဆိုရကနယ်စပ်မြို့တချို့မှာလျှက်စင်ပြီးပေးနေတာကိုဒီကနေ့ကစပြီးတော့ဖြတ်တောက်လိုက်ပါတယ်။မြန်မာနိုင်ငံနယ်စပ်မြို့တာချီလိမ်မှာတော့ဒီကနေ့မနက်လျှက်စင်ပြီးဖြတ်တောက်ခံရပြီးတော့73စီပါပြတ်ဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေဟာစီဇိုင်းတွေမှာတန်းစီပြီးတော့ဝယ်ယူနေကြရပါတယ်။လျှက်စင်မီဖြတ်တောက်ခံလိုက်ရတဲ့တာချီလိမ်မျိုးကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုမက်ခင်လေးကပြောပြပေးပါရှင်
။ဒီနေ့ဖေဖော်ဝါရီလ5ရက်နေ့မနက်အစောပိုင်းကတည်းကထိုင်းမြန်မာနယ်စပ်တာချီလိမ်မျိုးက73စီဆိုင်တွေမှာကားနဲ့ဆိုင်ကယ်တွေတန်းစီပြီးစီဝယ်ယူဖို့စောင့်ဆိုင်နေကြတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ်။
ဒီပါမှာတော့တောက်စီကြတာပေါ့ဆိုင်ကယ်တွေကားတွေရတော့ဘယ်ကြမ်းဝယ်လို့မရတော့ဘူးကျွန်တော်ဆိုင်ကယ်ဆိုရင်တော့ဆိုင်ကယ်တိုင်ရစ်စ်ပဲချက်ပေးတယ်တောက်စီရတာအခုလည်းမတောက်စီနေတာလည်းနေတာပေါ့ဒီပတ်နေမှာဒီတော့ကတော့လောဆယ်တော့မတက်သေးဘူးမှရယ
်ထိုင်းကရနေတဲ့လျှက်စင်ကြီးကလည်းဒီကနေ့မနက်ကစပြီးအဖြတ်ခံလိုက်ရပြီလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာမြောက်ရီမြို့ကိုလျှက်စင်ကြီးနဲ့လောင်စာစီချက်ချင်းဖြတ်ထောက်ဖို့တိုင်းဝင်ကြီးချုပ်ကဖေဖော်ဝါရီလ4ရက်နေ့မနေ့တုန်းကပဲပြောဆိုခဲ့တာပါဒီနေ့နေဆက်ဒေတာတွေကတခုဖြစ်တဲ့တာချီလေးမြို့မှာပါမီးဖြတ်ခံလိုက်ရတဲ့အတွက်ကြောင့်နောက်ဆက်တွဲအနေနဲ့73စီဖြတ်ထောက်ခံရမှာကိုစိုးရိမ်မီဝေနေကြတာလို့တာချီလေးဒေတာကန်နောက်တူကပြောပါတယ
်လို့ကြရတော့အဲ့လိုတန်းစီနေရတာပဲဝယ်နေရတယ်မြို့ပြင်အပေါ်လုံးလို့ကြရတော့မရဘူးဗျအဲ့ဒီစီမီယာဒီမနက်၈နာရီခွဲ 你马上到进新那一块是别多一点，太来比。这边出他了，西巴看没出来，这天我哎，一路来扒嘞。那都过就是每天都讲话十多万毛，这些里面话就十几多万毛是不？股市对加对，主要就是外加的。金融区吧，便宜的路加的，金融吧，一路市里单的加的路加的，不会封死的。
牛人牛边尼亚瑞加十东西养三年嘛，是为一部单市尼加的吧？台南人把个片到来没输赢，老南人阿尼亚南地的路来打起来，牛跟着乌个，都也民国苦路标牌的。
牛人嘛嘞，俺路来单市尼亚吧，你看俺老弟咯，做人家没路帮，地亚路地亚咯，真喏天不喏，这菜么好，这菜干咯，有部七老板的。那包的苦不？哦，太阳没标出来，西湖的包的苦，老奶奶捏的，老娃来就进去嘛，嘛就好，表面也蛮好。
你妈那个呢？内在 online 为这零零的龙眼女工，内内幕 PR 被幕的影响也比较大。他因苏亚个苗瑞打起来呢 ，PR 东叔哥被他的烈士米瑞哥飞回来，俺也第个呢，明天个傻逼着拍到来打吧。烈士米拍到看来也比较大，十东西接了多马古巴谁不比着？打起来苗干女个十东西个，就等苏少那里龙内个的将地打干女个表白的。
台南人也联系米票账目将，你妈内在有人嘛？看中你家的钱，你那不得不要买起来呀？别别别多了吧！啊，我这边要么过一张一百个钱，你过来点别别怎么的？么过一张一百有人嘛？是江西的，南面新林的四星一张，泸州的苏营的金华大瑞北路亚邓小林的，陆地大哥你个表白的，四星一南面一追。这一晚的球棒，米秀偏西看下来，德林瑞来出保尼了吧？保尼那个四爷七爷，阳光下德林被布他让过，切看米秀公司都要表表明白些。
么，贵州面米瑞那个 NRD 啊，还是把嘞，是讲是实在实讲哈。飞过来东爷嘛，保米瑞那个这一晚那个文扬那边咯，那边心里冷了吧？实在也那边心里一阵叫冷远嘞。等那边先这一晚那个，等下实在米秀多来路，是讲是个人那干在你嘞，搞过一点破那个表话嘞。实在那搞过一点破那个，不会撇咱们西北面。是一点嘛的呢？你查了，包比都搞过一大块，大文干古色个古路标话嘞。
赵龙阳没修嘞，在那边人要过没修嘞。赵龙阳我不管龙阳你个没修他吧，然后李岩的呀修他吧，后边那边人要然后。哎，基本老板说了，就那种么厉害的一个学校，你也算多嘞，你都比马西的那批牛奶有比龙阳老没家嘞。哎，后来去搞到第三张个，湖南做的那偏差的家，比别人谈个养的，一般也是看马西的，那不多哎，给各部都一路是远的，一般是看在家里那个。就话哩啵，就知道咯，我们之前一路话哩嘛，那片他那没事的。第一个咯，你妈那个，那个片他没话咯，我路就没修个没钱嘛咯。
那是保命的那个，南面新林的石头哈，他妈这样对老看带队皮皮咯，不可顾命。保命的那个，我们家看那文笔，南面新林的带队皮带路，搞个一大破的那个表话嘞。保命的那个，只要十月出门嘞，路易的当里话咯，别路也等上了也别咯，咱那一看过年的路，俺里的路嘞，地大干多个表话嘞。
哎，老老几多个？
现在是江内为了节约个地大干的球，你也别人家为买。明早哈是江内洛阳尼亚人嘛，等下尼亚话嘞。报名来的嘛，现在讲我们家个那速度路，那边新的那里西边了。地大干搞过一大批人来，大部分人家个那偏不阿里西话嘞。他边报名来报嘛西的，三到四万的东上那个地大干搞过一大批人西的节约的西，在上他们老婆，现在讲大西北边他话嘞。节约的讲呢，苗博西古大部都要读的球，是谁每面潘西看的西的地。这个是这里的丁家他的路来的他看这个别忘了这个看这个加码一股大木门楼老的一边楼干小巴比的公司能见面的战略看上你的路来这个看这个别忘了看看
不过在马斯港市市政一张这个看这个评论呀等上你家来的这个故事都要表表别给了吧哭得看到相片要拜个谢谢老宋呀请你我的电笔部这个电视比较买但也到蓝的感觉会得哭皮的这样但不如 DNA 里提出他的相片的要拜个 Unary 嘛斯港市的李章干的那些一些 တိုက်ခတ်နေတာကြောင့်အရက်သားတေဆုံးမှုတွေတိုးလာနေတဲ့အကြောင်းရှမ်းလူအခွင့်အရေးအဖွဲ့တွေကပြောပါတယ်။တရုတ်အစိုးရရဲ့ဂျောင်းဝင်စစ်ဆက်မှုပေးမှုနဲ့ရင်းချရဲ့ဆွေးနွေးပွဲတွေမကြခင်ဖြစ်လာနိုင်တယ်လို့အကဲခတ်တချို့ကခန့်မှန်းနေချိန်မှာပဲစီရေးအရာဖီအာတွေပေါ်ပေါက်နေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကစီရေးတင်မာမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမှုပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေဖြစ်တဲ့နောင်ချိုတီဘောကြောင်မဲမိုးမိတ်စတဲ့မြို့နယ်တွေကိုစစ်ကောင်စီဘက်ကလေကြောင်းယာဉ်အားသုံးပြီးတော့တိုက်ခိုက်နေတဲ့အတွက်တေဆုံးမှုတွေတိုးလာနေတဲ့အချိန်မှာပဲဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကနှုတ်ဆက်နေတယ်ဆိုပြီးရှမ်းလူခွေအဖွဲ့ကဝေဖန်လိုက်ပါတယ်။တောင်တက်မတော် TNL နဲ့ AA အာရခတက်တော်တို့ကိုစစ်ကောင်စီနဲ့ဂျားဝင်ညှိနှိုင်းပေးဖို့တရုတ်နိုင်ငံကပြောဆိုထားပါတယ်။စစ်ကောင်စီဟာရှမ်းပြည်နယ်မြောက်ပိုင်းမှာသူ့ရဲ့အင်အားနဲ့တိုက်ခိုက်နိုင်စွမ်းကိုပြဖို့အတွက်အခုလိုမျိုးရက်စက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ရှမ်းလူခွေမန်နိုင်ရဲ့ပြောရေးဆိုခွင့်ရှိသူရင်းလျဲဟန်က VOA မြန်မာပိုင်းကိုပြောပါတယ်။တရုတ်နိုင်ငံဟာအလိုလိုအလိုပါစစ်ကောင်စီကိုပံ့ပိုးကူညီနေတယ်ဆိုတာကိုထင်ရှားတယ်ဆိုပြီးသူကပြောတာပါ
တရုတ်ကတော့ကတော့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲတွေပြောတယ်ငြိမ်းချမ်းရေးမြန်မာပြည်ငြိမ်းချမ်းရေးလို့ပြောတယ်ဒါပေမဲ့တစ်ဖက်ကလည်းဒီစစ်ကောင်စီကိုလက်နက်တွေရောင်းနေရပါတော့ဒီမှာတို့တရုတ်ဘက်မှာတွေ့ရလက်နက်တွေအများစုဒီအထူးထဖြစ်မှာတော့ဒီလို drone တွေဒီလို bomb တွေအများစုဒီတရုတ်ကနေစစ်ကောင်စီကိုရောင်းစားထားရပါတော့တရုတ်နိုင်ငံနေနဲ့ဖြစ်နိုင်တော့ဒီလိုမျိုးမီဆာတစ်ဖက်ရေမို့တစ်ဖက်ဒီစစ်ကောင်စီကိုအားပေးနေရတယ်စစ်ကောင်စီကိုကူညီနေရတယ်ရက်တက်မှုကျွန်တော်တို့နည်းနည်းပြောချင်တယ်နောက်တစ်ခုကတော့ဒီလန်ခရီးတွေအခက်ခဲရတော့ကျမတို့ဟိုတက်ဆိုင်ရပါတော့ဒီဒေတာမှရှိရဒေတာဆိုင်ရဟိုဒီနယ်မြေစိုးမိုးထားတဲ့လက်နက်ကင်ရဖြစ်ပေါ့နော်ဒီဘသူပဲဖြစ်ဖြစ်ဒီပီတူတွေကိုဒီလိုဟိုလက်နက်ကြီးကြောင့်ထိတဲ့ပီတူတွေတောက်ခရောက်နေတဲ့ပီတူတွေကိုကုညီပေးဖို့တောင်းဆိုချင်ပါရှင
့်ပြီးခဲ့တဲ့2024ခုနှစ်ဇူလိုင်နဲ့စက်တင်ဘာ3လပတ်အတွင်းမှာနေရာနှက်တိုက်ပွဲတွေအတွင်းအရက်သား1000ကျော်တေဆုံးခဲ့ရတယ်လို့လူခွေအဖွဲ့တွေကမှတ်တမ်းတင်ထားပါတယ်အဲ့ဒီတော့အတွင်းမှာပဲတော်လန်ရဲ့တပ်ဖွဲ့တွေဘက်ကမြို့ပေါင်း12မြို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းစစ်တမ်းတချို့ကရေးပါတယ်။အဲ့ဒီအထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့တေဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။မန္တလေးနဲ့စကိုင်းမှာတော့လူပေါင်း200ဝန်းကျင်လောက်တေဆုံးခဲ့ရပါတယ်။ညံလင်းတစ်သူတေသနာအဖွဲ့ကတော့အရက်သားတေဆုံးမှုများတဲ့အထဲမှာလေကြောင်းကတိုက်ခိုက်မှုနဲ့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဒီရက်ပိုင်းထုတ်ပြန်တဲ့သူတို့ရဲ့စစ်တမ်းမှာဖော်ပြပါတယ်။တရုတ်နိုင်ငံဟာသူ့အကျိုးစီးပွားအတွက်စစ်ကောင်စီဘက်ကိုဗတ်လိုက်မှုတွေရှိနေပြီးတော့တဖက်သက်ညှိနှိုင်းဆဲဆက်ဖို့ဖိအားပေးနေတယ်လို့ရှုမြင်တဲ့အကြောင်းညံလင်းတစ်သူတေသနာအဖွဲ့ကနိုင်ငံရေးနဲ့သူတေသနာအကြံပေးကိုမိုးထက်နေက VOA ကိုပြောပါတယ
်ဟိုတရုတ်အနေနဲ့ကတော့ဗျာဒီလက်ရှိရှမ်းမြောက်ဒေသအပောင်းဝင်သူတို့နဲ့ဒီနယ်စပ်မြင်းတစ်လျှောက်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုချင်းကပ်တဲ့အခါမှာနော်နိုင်ငံလူမှုအတိုင်းဝိုင်းရဲ့ဒီစီးပွားရေးတို့နော်လူမှုဘဝလုံခြုံရေးတို့ဆိုတဲ့အထိုင်တွေကနေပူဆောင်းပြီးပြောတာဟိုတွေ့ရပါတယ်တပြိုင်တည်းမှာလည်းဒါစစ်တပ်ဘက်ကမဲလိုက်မှုရှိတယ်လို့လည်းကျွန်တော်တို့တော့နားလေပါတယ်နော်ဟိုဆိုလိုတာကဗျာဒီရှမ်းမြောက်ဒေသမှာဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ဟိုပတ်သက်လို့ဒါတရုတ်ကဒါဟိုပြင်းပြင်းထန်ထန်အဲကန့်ွက်ခဲ့တာမရှိဘူးပေါ့ဗျာ။နော်ဒါပေမဲ့ဟိုဒီလိုဖြစ်လို့ဒါတရုတ်နဲ့တရုတ်ကဒါစစ်တပ်နဲ့အလိုတူအလိုပါဖြစ်တယ်လို့ပြောဖို့လေလုံလောက်တဲ့တက်တည်အထောက်ထားမရှိပါဘူး။နော်ဒါပေမဲ့ဒီလက်ရှိစစ်တပ်သုံးနေတဲ့လက်နက်တွေနော်ဤပညာတွေပေါ့ဗျာအများစုကဒါတရုတ်နိုင်ငံကနေပြီးတော့ဒီလက်ခံရရှိထားတာဖြစ်ပါတယ်။နော်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာလည်းဒီလိုဟိုလက်နက်တွေဤပညာတွေနောက်တစ်ခါဒီလေရင်ထိမ့်သိမ်းပြုရင်ထိမ့်သိမ်းရေးအတွက်ဒါလိုအပ်တဲ့နော်ဒီအစိတ်ပိုင်းတွေပေါ့ဗျာဤပညာတွေဆက်လက်ပြီးလက်ခံရရှိနေတော့ဖြစ်တယ်ဆိုတာလည်းဒါဟိုသတိပြုရမှာဖြစ်တယ်ပေါ့ဗျာ
စီးပွားရေးနဲ့ငွေကြေးကိစ္စတွေမှာတရုတ်ကစစ်ကောင်စီနဲ့ဆက်ပြီးပတ်သက်နေတယ်လို့ဆိုရမှာပါဒါကြောင့်မလို့တရုတ်ဟာမြန်မာစစ်တပ်နဲ့အလိုတူအလိုပါလို့စစ်ဆွဲလို့မရရင်တော့မှစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ရင်ကုန်နှုတ်ပိတ်နေတာဟာစစ်ကောင်စီကိုတတ်ဆိုးရှည်စေဖို့တွန်းအားဖြစ်စေပါတယ်လို့ကိုမိုးထန်တွေကဆက်ပြောပါတယ်။တကယ်တော့တရုတ်ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်အဓိကဆန္ဒရှိတာမျိုးမဟုတ်ပဲနိုင်ငံနယ်စပ်မှာတည်ငြိမ်မှုကုန်သွယ်ရေးလမ်းကြောင်းတွေပြန်ပြီးတော့ပွင့်ဖို့နဲ့သူ့ရဲ့အကျိုးစီးပွားမထိခိုက်ဖို့ကိုပဲအဓိကထားနေတယ်ဆိုပြီးအရက်ဖတ်အဖွဲ့အစည်းတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဘက်ကနောက်ဆုံးရအခြေအနေကိုတော့မဆူမှုကပြောပြပေးကြတာပါ။တစ်ဆက်တည်းပါပဲရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုလည်းကြည့်ကြရအောင်ပါ။စစ်ကောင်စီနဲ့အာရခတပ်တော် AA ကြတိုက်ပွဲတွေအစည်းအဝေးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာမြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရက်သားတွေထိခိုက်ဒေဆုံဒဏ်ရာရတဲ့တဲ့ရင်တွေနေ့စဉ်လုံးလုံးထွက်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့က February 3ရက်နေ့ကရခိုင်တောင်ပိုင်းဂွားမြူနယ်မှာစစ်စံလက်နက်တစ်ခုပောက်ကွဲခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တာပါရခိုင်ပြည်နယ်စစ်ရေးပဋိပက္ခမှာအရက်သားထိခိုက်သေဆုံးမှုတွေအကြောင်းရေဟုံကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစောမိုးကျော်ပြောပြပေးပါရှင
်မြန်မာနိုင်ငံအတွင်းစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာမြေမြုံမိုင်းနဲ့ကျွန်းကြံရစ်တဲ့ပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံပြည်သူတွေမတာခဏဆိုသလိုသေဆုံးဒဏ်ရာရတာတွေရှိနေတဲ့အကြောင်းကုလသမဂ္ဂမြေမြုံမိုင်းတာစီအဖွဲ့ကလည်းမတာခဏသတင်းထုတ်ပြန်လေးရှိပါတယ်။အလားတူပဲစစ်ကောင်စီနဲ့အာရခတပ်တော် AA တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်အတော်များများကဒေသခံတွေဟာမြေမြုံမိုင်းနဲ့စစ်တံပောက်ကွဲစီတတ်တဲ့စစ်လက်နက်ပစ္စည်းတွေရဲ့အန္တရာယ်ကိုကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကလည်းဂွားမြို့နယ်ဂျိုင်ကောက်ကြီးရွာနဲ့ကလားပင်ကြီးရွာမှာမိုင်းနေမိလို့အမျိုးသားတယောက်နဲ့အမျိုးသမီးတယောက်ခြေထောက်တစ်ဖက်စီဆုံးရှုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်တွေကဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မြေမြုံမိုင်းနဲ့စစ်လက်နက်ပစ္စည်းတွေကိုအလွန်အကျွံအသုံးပြုခဲ့တယ်ဆိုပြီးရခိုင်ဒေသခံလူငယ်တဦးကပြောဆိုပါတယ်။
နေမြုံမိုင်းနဲ့စစ်ကြံလဲနဲ့ NDA ကတော့ရခိုင်ပြည်မှာမကြာခဏဆိုသလိုဟောကြုံတွေ့နေရတယ်ပေါ့နော်လက်ရှိရှိလေးကြုံတွေ့နေရဆဲဖြစ်တယ်စစ်ကောက်စီနေနဲ့ပေါ့နော်ဒီမိုင်းနဲ့အမိုက်ကိုလွန်ချွန်အုံပြူတာဒီစစ်ကြံလဲနဲ့တေကိုလွန်ချွန်အုံပြူခဲ့တာတွေရှိရပေါ့နော်အထူးသဖြင့်ကတော့သူတို့ဟောထိုက်ရှားခဲ့တဲ့နေရာတွေထိုက်ရှားခဲ့တဲ့ကြေးော်တွေနဲ့ဒီဟောပေါ့နော်ခုခံစစ်ပြင်ဆင်တဲ့နေရာတွေဆိုရင်ဒါဟောမိုက်ကိုလွန်ချွန်အုံပြူခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
မြေပြင်ထိုးစစ်တွေမှာအရေးနှိမ့်ခဲ့တဲ့စစ်ကောင်စီတပ်တွေအနေနဲ့သူတို့အထိုင်ချတဲ့တပ်စခန်းတွေအနည်းမှာမြေမြုံမိုင်းတွေအများအပြားအသုံးပြုခဲ့တယ်လို့အာရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်။လက်ရှိစစ်ကောင်စီနဲ့အာရခတပ်တော် AA အကြားစီးတင်းမာနေတဲ့ကြောက်ဖြူမြို့နယ်မှာမြို့ပြင်အနီးတစ်ဝိုက်ကကျေးရွာဆဲရွာကျော်လောက်မှာစစ်ကောင်စီကမြေမြုံမိုင်းတွေအသုံးပြုပြီး AA ထိုးစစ်ကိုတားဆီးဖို့ပြင်ဆင်ထားတယ်လို့ကျောက်ဖြူဒေသခံတဦးကပြောပါတယ
်။မြေနှောင်းမိုင်းတွေကိုတော့ဒီမလကျွမ်း၊ပုံတော့၊တိုင်းစိတ်ကေ၊ပြင်းဟေ၊ကလဘာ၊ကန်ဒီနှမ်းမတိန်နဲ့ဒီဆိုင်ခရွန်အဲ့ဒီရွာဖက်တွေမှာတော့တော်တော်များကြီးတွေ့ရတာရှိတယ်။ဟောနောက်ပြီးတော့နေပြီးတော့ဒီကျောက်ဖြူနဲ့ပတ်လည်လေဖြစ်နေတဲ့ဒီအောင်ပြင်းဖြူမော်တို့ဒီအောင်စေတွေတို့ဂုံရှင်တို့အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လည်းဒီနေစားတွေမှာနေပြီးတော့မြေနှောင်းမိုင်းတွေကိုအများအများထုံလိုက်တာလည်းတွေးရှိရတော့လည်းရှိတယ်။အဲဒေသခံတွေနေနေလည်းဒီမကြမ်းမခါထိခိုက်ဒဏ်ရာရတာတွေရှိတယ်အသက်ဆုံးရှုံးရတာရှိတယ်ကြောင့်မို့နောက်ပိုင်းဆိုလို့ချင်းအဲ့ဒီနေရာတွေကိုဒေသခံတွေနေနေပြောပြီးတော့တော်ပြီးမချီးရတဲ့အနေထားတာလည်းရှိတယ်ကိုတွေ့ရတယ်ကွယ်
။စစ်ကောင်စီအနေနဲ့အခုဒေသခံတောင်သူလယ်သမားတွေလောက်ကန်စားတောက်နေတဲ့လေယာမြေနဲ့ဥယျံချမ်းမြေတွေမှာမြေမြုံမိုင်းတွေထောင်ထားတာကြောင့်ဒေသခံတွေရဲ့အလောက်ကန်အခွင့်အလမ်းတွေဆုံးရှုံးနေရတယ်လို့မကြခဏဆိုသလိုမြေမြုံမိုင်းနင်းမြစ်ပြီးသေးဆုံးဒဏ်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ဒေသမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကနေအခုအချိန်အထိစစ်ကြံလက်နက်ခဲယမ်းနေတဲ့မြေမြုံမိုင်းအန္တရာယ်တွေကိုရခိုင်ဒေသခံတွေရင်ဆိုင်နေရပါတယ်။အာရခတပ်တော် AA ကရခိုင်ပြည်နယ်ကမြို့နယ်14ခုလုံးကိုသိမ်းပိုက်ထိချုပ်ပြီးမိုင်းရှင်းလင်းတာတွေလှုပ်ဆောင်နေပေမဲ့လိုအပ်ချက်တွေရှိနေသေးတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်
။ဒီစစ်ကြံလည်းနဲ့မိုင်းအန်ဒီတွေကကြာတော့ကျွန်တော်တို့ဟိုစိတ်ပြီးတော့လေးဂျုံလာရမယ်ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ဟိုစိုးရိမ်စရာဖြစ်တွေ့ရတယ်ပေါ့နော်။ဆိုတော့အသိပညာပေးမှုတွေအနေနဲ့ဆိုရင်လေအရက်ဖက်ပွေးစီတွေအပြင်ကျွန်တော်တို့အရခတက်တော် A ကလေလုံနေတာရှိတယ်။ဒါပေမဲ့လို့ဒီအသိပညာပေးတာတွေမိုင်းရှင်းလေးလုံနေတာတွေကပြောမယ်ဆိုရင်လုံလောက်မှုအတိုက်အတာတစ်ခုထိမရောက်သေးဘူးအားရစရာမရှိသေးဘူးပေါ့နော်အားရစရာအားရကြည်နေစရာမရှိသေးဘူးဆက်ပြီးတော့ဒီကပို့ပြီးတော့လုံနိုင်ရမယ့်အနေအထားမျိုးကျွန်တော်တို့ဟိုပြောလိုက်ရတယ်ပေါ့နော်ဒီထဲမှာကအများကြီးလုံလာရအောင်မယ်ဒီအရာတွေကိုဟိုလုံနိုင်ဖို့အတွက်လေဟိုဖက်ဖက်ကအကူအညီပံ့ပိုးမှုတွေလိုအပ်တယ်ပေါ့နော်
ကုလသမဂ္ဂကလင်းမြရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ် January လကနေ September လအထိကောက်ယူထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ပေါက်ကွဲစေတတ်တဲ့စစ်ကြံလက်နက်ခဲယမ်းတွေကြောင့်အရသာသေဆုံးဒဏ်ရာရသူ889ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒီအရေးအတွက်ဟာပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးအတွင်းသေဆုံးဒဏ်ရာရသူအရေးအတွက်စုစုပေါင်းရဲ့85ရာခိုင်နှုန်းရှိနေခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကမ္ဘာတစ်ဝှမ်းမှာမြေမြုပ်မိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးဒီနှစ်ပိုင်းတွေမှာအသုံးပြုမှုတွေတိုးမြင့်လာနေတာတွေ့ရတယ်လို့မြေမြုပ်မိုင်းတာစီရေးနိုင်ငံတကာအဖွဲ့ဖြစ်တဲ့ ICBL ကထုတ်ပြန်ထားပါတယ်
မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန်ရီကိုရခိုင်ဒေသခံတွေကြုံနေကြရတဲ့တည်ကိုစုံမှုကြောင့်ပြပြပေးခဲ့တာပါဗိုလ်တပုညရဲ့တည်ပြပို့ချက်တွေကတော့တလောက်ပါပဲရှင
် VOA American တန်ရဲ့တည်မှန်တည်မြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာတရားပြုစီစဉ်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာနဲ့ဆက်မသောတာရှင်များရှင် VOA American Day ရဲ့2025ခုနှစ် February လ5ရက်ဗုဒ္ဓဘူးညပိုင်း VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းလူငယ်တွေအတွက်ဂျန်စီအစီအစဉ်နောက်9ရက်နေ့ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှုရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်။အာနာသိမ့်ပြီး၄နှစ်အကြာစစ်ကောင်စီကအရေးပေါ်အခြေအနေသက်တမ်းထပ်တိုးပြီးတော့ရွေးကောက်ပွဲလုပ်ဖို့ကြံစီနေပါတယ်။တည်ငြိမ်မှုကအစာအယားယာချွတ်ချုံကြနေတဲ့ဒီအခြေအနေအတွက်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာအဖြစ်ဖြစ်နိုင်ပါသလား။အခုတစ်ပတ်ရဲ့ Editor နဲ့ဆွေးနွေးကန်းအစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စန်းသားရှင်
မင်္ဂလာပါရှင
်2025ရဲ့လဲရောက်လာပါပြီစစ်ကောင်စီကလည်းအရေးပေါ်အခြေအနေထပ်ပြီးတော့တတန်းတိုးလိုက်ပါတယ်ရေကောက်ပွဲလုံးမယ်လို့လည်းပြောထားတော့အခြေအနေအလားအလာတွေကဘယ်လိုရှိပါလဲ
အရေးပေါ်အခြေအနေကိုစတန်တိုးရဲဆိုတော့သူတို့အုပ်ချုပ်ရေးကိုစတန်တိုးတာပဲသဘောသက်ပါတယ်ဆိုတော့တစ်နှစ်နှစ်ကြိမ်လုံးဆိုရင်ဒီနှစ်ဆိုရင်တော့အနည်းဆုံး၈ကြိမ်တိုးခဲ့ပြီဖြစ်တယ်ပေါ့လေဆိုတော့အဲ့လိုသာတိုးတိုးလာခဲ့တာဖြစ်တယ်တိုင်းပြည်ချင်းနဲ့မတည်ငြိမ်ကြဘူးပိုလို့သာဆွေးနွေးနေပါတယ်ဆိုရေကောက်ပွဲကျင်းပဖို့ကတော့တိုင်းပြည်ချင်းနဲ့တည်ငြိမ်မှုဟာအဓိကဖြစ်ပါတယ်အခု BBC ဥဆောင်ပြုလုပ်တဲ့လေ့လာချက်တစ်ခုရဆိုရင်မြန်မာနိုင်ငံမှာစစ်ကောင်စီတကယ်လွှမ်းမိုးနိုင်တဲ့နေမြေပမာဏ27ရာခိုင်နှုန်းပဲရှိတယ်တိုင်းပြည် area ရဲ့အဲ့ဒီ27ရာခိုင်နှုန်းဒီပင်လေတည်ငြိမ်မှုတိတ်တော့မရှိလာပါဘူးဆိုတော့ရေကောက်ပွဲကျင်းပနိုင်တဲ့အနေအထားလုံးဝမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးနဲ့ဒီကဘယ်လုံးမဲ့ဆင်ပေါ်လေဆိုတော့ပြိပြီးတော့အလားအလာမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ်
။ဒါမဲ့ဒီရွေးကောက်ပွဲလုပ်ဖို့တရုတ်ပါဝင်ပေါ့နိုင်ငံတချို့ကလည်းအတက်တရောထောက်ခံကြတယ်တိုက်တွန်းကြတယ်အာဆီယံကလည်းစစ်ကောင်စီကိုဒီပေါ်မှာတိုက်တွန်းပါတယ်အဲ့တော့ဒါတွေကဘယ်လောက်ထိထိရောက်နိုင်ပါလဲ
။အဓိကတိုက်တွန်းတာတရုတ်သာဖြစ်ပါတယ်တရုတ်ကသူတို့အကျိုးစီးပွားအတွက်တိုက်တွန်းတဲ့သဘောဖြစ်ပါတယ်တရုတ်ဟာဒီကိစ္စမှာသူ့ရဲ့သဘောထားကိုစိတ်ပြီးတော့ပေါ်လွင်တယ်မြန်မာပြည်ရဲ့အကျိုးစီးပွားလည်းသူ့အကျိုးစီးပွားသာလုံလုံလည်လည်းဆရာပေါ်လင်းတယ်ပထမဆုံးအာနာသိမ့်ပြီးကြတဲ့တရုတ်ကသိအစည်းအမံမပြုခဲ့ဘူးစစ်ကောင်စီကိုနောက်ပြီးတော့ NLD ကိုဖျက်သိမ်းတာလည်းသူကသဘောမတူခဲ့ဘူးအခုကျတော့ရွေးကောက်ပွဲအတင်းလုပ်ခိုင်းတယ် NLD ကိုမပါဘဲဖယ်ထားတယ်ကျတော့တရုတ်ကဘာမှမပြောတော့ဘူးဒါကိုနဲ့ကသူကတော်ကြတမျိုးခုတမျိုးပေါ်လင်းပြောနေစွာသိကြပါရဲ့နောက်ထုံတွင်း၎င်းမှာပဲတိုင်းရင်းသားအင်အားစုကိုလည်းသူကကူညီအပိခဲ့တယ်ပေါ့ဘာပဲပြောပြောအစီပြုပြင်ဆောင်ခဲ့တိုင်းသားရဲ့လုခဲ့တာကိုသူကအစီမှတ်ပြည့်သဘောရှိခဲ့အခုကြတော့မလုံနဲ့တော့သူရသူကဟန်တာရဲ့ဆိုတော့သူလိုချင်တဲ့တိုင်းတာတိုင်းကာကွတိဖြစ်အောင်ကစားနေရင်းသားဖြစ်တယ်ဆိုတာပို့ပြီးတော့ပေါ်လွင်လာပါတယ်ဆိုတော့အဓိကတရုတ်သာဖြစ်ပါတယ်အာရှန်ဟာရွေးကောက်ပွဲကိုအားပေးတယ်လို့မပြောနိုင်ပါဘူးအခုအာရှန်ဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကရှင်ပြီးခဲ့တဲ့လန်ကာဝီဆွေးနွေးပွဲမှာသူကပြောတယ်ရွေးကောက်ပွဲဟာအဓိကမဟုတ်ဘူးငါတို့ဖြစ်စေချင်တာက priority ငါတို့ဦးစားပေးတာကတော့ဘယ်ဆုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုသာဖြစ်တယ်လို့ပြတ်ပြတ်သားသားပြောပါတယ်ဒါပေမဲ့တချို့နိုင်ငံတွေကပေါ့အာရှန်ဟာမညှိညွတ်ဘူး ကွယ်ပြမှုကိုပူတောင်ပေါ်လွင်လာမယ်ထိုင်းကတော့တခါတည်းသူကလုံဆွေရင်တဲ့သဘောရှိနေတယ်ထိုင်းကလည်းသူ့ရဲ့အကြောင်းပြခြင်းနဲ့သူပေါ့ငါကအင်ဂျင်ဆိုတာငါကလုံဆွေရင်ရွှေလုံနေတယ်ဆိုတော့သူတို့ကလည်းပဲအကွယ်ပြနေဒီစစ်ကောင်စီလုံမရွေးကောက်ဖို့အာဆီယံအပြည်လိုမဖြစ်နိုင်ပါဘူးဆိုတော့အာဆီယံကတကယ်အမပြေတော့အခုလောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့ဘာတွေထွက်လာမလဲတော့မသိသေးဘူး အန်ဝါအစ်ဗရာဟင်းနဲ့တွေ့တာတွေ့ရပါတယ်သတင်းထဲမှာဘာတွေထွက်လာမလဲတော့မသိသေးဘူးစစ်ကောင်စီကအဓိကအကူနေတာဟိုဘယ်လိုရုရှားကအလက်ဇန်ဒါလူကာရှင်ကိုလူကာရှင်ကိုဆိုရဲလူက94နှစ်ကတည်းကသမ္မတလူကြီးမဆင်းတော့ဘူးအကုန်လုံးအတိုက်ခံတွေကိုဖိနှိပ်ချုပ်ချယ်ထောင်ချပြီးတော့သူအုပ်ချုပ်လာတာအခုလည်းပဲသမ္မတရွေးကောက်ခံရပြန်ပြီဆိုပြီးတော့နှစ်ပေါင်း30ရှိပြီသမ္မတတက်လို့နေရ ပဲနိုင်ငံကမှလည်းရုရှားလွှဲလို့တန်တဲ့နိုင်ငံများသူအသီးမှမပြူကြဘူးအဲ့ဒီနိုင်ငံထဲမှာသွားပြီးတော့မြန်မာစစ်ကောင်စီကသူတော်ချင်းချင်းပေါင်းဖက်တက်နေရတယ်အဲ့ဒီမှာသွားပြီးတော့သူတို့ကပြန်ပြီးတော့သူတို့ကူညီတယ်မြန်မာနိုင်ငံကလုံမဲ့ရွေးကောက်ပွဲတဲ့တော့မှအဲ့ဒီလူကာရှင်ကိုတည်းဘယ်လိုရုရှားမှလုတဲ့ရွေးကောက်ပွဲသွားလေ့လာတယ်ဆိုတော့အဲ့လိုပုံစံမျိုးပဲဖြစ်မယ်ဆိုတော့ဘယ်လို ဒီတလောကငွေဆောင်သဘောတူကြီးချက်ဆိုပြီးတော့ထွက်လာတခုတွေးလိုက်တယ်အဲ့ဒီငွေဆောင်သဘောတူကြီးချက်ကရောဘယ်လောက်ထိဖြစ်နိုင်လဲဘယ်လောက်ထိထိရောက်နိုင်လဲအဲ့ဒီသဘောတူကြီးချက်ကိုခုနှစ်ချက်ပါတယ်ကျွန်တော်အဲ့ဒါကိုကြည့်တယ်ဆိုတော့လေ့လာကြည့်တော့အဲ့ဒီသဘောတူကြီးချက်ခုနှစ်ချက်ကကံွက်စရာဘာမှမတွေ့ပါဘူးဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုထူထောင်မယ်ဟုတ်ပြီနိုင် solo pide na ve nanga ma pipa ne sipwai ro mian su ya me da le lo ma pide na kisa ba ve nanga yesu ni ve au ni bo ro nanga ta ne lo ma da le ei pide na kisa ba ve so bi ro a chain kala khu tla ma bi ro su ni ya me da lo de a swin ku pyaung ei twa si ma khan go ei lo wa me pyan le thu long ei twa si sin ya me so di khu ne cha lu a kaung ni ji ba ve cheno nyan ro ba nga kan kwe sia cheno personally mi na ba ma kan kwe sia ma si bu lo tin ma le Tapi saya ini juga orang sekongsi lekang boleh je. Sekongsi hari hari itu bawa bawa lekang gaya, sahaja lekang gaya. Kita pinjau dua jari, ngadu kau ni lo guru pun ni apa sahaja. Di kau ni kalung akan lo jam
sibuk. Tetapi jaro, setan ni mesin ni jaro lo lejar apa?
Aiy, tetapi bahasa mana kau ni jaro jenama mpyo lo bu dah mesurut minat surut pun ni boleh. Jenama ni orang minat kau barai di muzium kau ni cuma. Look that Luria Mabazuri Pare Sura Cisile Mzia Ugran Pare Lutu Namesia Sruha Yadu Melo Lumrialem Hobu Woni Yadu Pira on my Ukara Lure Pare Isamatinotia Sura. Did you have time to get soon that we are and then I can be look like it and again my lips parate and a seasonal poly the child we are a colonel on the few. Get around your man and he has three polarization at the gago very sharp kept that pure impure machine made away. มันมีอุปชินิรอไอ้จาตะบอราก็ไหนไปแล้วเปลี่ยนแล้วผิดในสู่แล้วอมีนตะบอราโหเล็บขันไหนบ่ลูดีมาตรอไข่เนี่ยเนี่ยเพลลุงอ่ะไอ้ลูกไปสิกองสิกาแล้วผิดแล้วตะเพ่มาแล้วไอ้ลูกผิดในสู่แล้วอะห่ารอดิกาอันเนเจลุมีนบาเรดิมุคุณเฉกก็อันเนลุไม่ทิมเอาอย่างเออทีรอดีในท่านสังงามีมาไหนไอ้ลาลาอ๋อก้าวไหนมาเอล่ะ สิ่งสิ่งอะไรยุคเอาไว้ลุกบินว่าพี่แม่เจ้าหน้าเราลงมาไม่ทิ้งมาอุดยุคเอาไว้ว่าอุดีบีเราลงนี่เนาะก้าวหน้าเลยแม่ไม่ทิ้งมาอุยุคเอาไว้ออกัสมาแล้วตัวลงไม่เปล่าเลยสิครับคุณแสดงเปลี่ยนยุคเอาไว้ลงลงไหนเนี่ยชินสีว่ามั้งล่ะไอ้เราเลยไม่สีบุษบีเราตัวถ้าบีเราที่ยี่บอลเนี่ยสับบีเราลงยังลงมาเว้ยสุดาดาฮะตั้งแต่เลนิมาเว้ยดีใจยุคเอาไว้ลงยังเลยเว้ยที่ยิ่งมุ่งสีบุยัดนักงานยิบสิมาเว้ยนะเว้ยสุดา ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ lojian lumen dah, terus pemain sudah terbom juga pula. Alah ramah terus kita biar siapa siapa mabiar aku, mereka biar aku, ini baru biar aku pemain pemain pelajaran mati ya aku sura. Nustau nusai ngah dulu we, tanda lemah itu china, tanda itu kaum me china itu jenasai mimi mibu lu we biar mah pihpare.
Mimi mah pihatna, bahasa umi ada lauti.
ตาชินเนี่ยล่ะบาเลยอะเยกောက်ป่วยออผิดผิดล่ะเจนเราเตนเนี่ยปฐมสุเมียนเลยเยกောက်ป่วยรออผิดผิดล่ะบาวสุสุก็เฉินนี่จริงเบลงมาไม่ขึ้นอะไรรู้เยกောက်ป่วยลุกไปเตนเสร็จนี่แล้วเว้ยดีปัตนาฤทธิ์นี่มาเว้ยญลังอ่ะตลอดสีบาเลยญมานักงานสมัยกูตินุดอไม่อยากอูปอเลยสมัยมาผิดแค่เราน่ะอังกฤษก็เนเชอร์ชินเนี่ยสรุปไปเนี่ยตะเนี่ยเราสรุปใส่เนี่ยใส่ปี้တော့
အဲ့ဒီသူတို့လွတ်လပ်ရေးပေးရမယ့်အခါကျတော့အခုလုံးစုပြီးတော့ရော့စုပြီးတော့ပေးကြဖြစ်ပါတယ်ဖြစ်တော့အဲ့ဒီမှာတိုင်းသားပြည်နာတွေကအစကတည်းက
mode of integration ခေါမလားပြည်ထောင်စုဖြစ်ဖို့တဲ့စူးစိလာခဲ့တဲ့ခုနှစ်ကသူတို့အတင်းစူးစိခဲ့တဲ့ပုံစံသားဖြစ်ပါတယ်ဆိုတော့တမိုင်းကိုလည်းပဲအဲ့လိုမမကမဆုံးသတ်ကြပဲနောက်ပိုင်းမှာပဲတော့ဘာဖြစ်လာလဲဆိုတော့ရေကောက်ပွဲရတဲ့လွတ်လပ်ရတဲ့အချိန်ကစပြီးတော့ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေအနေဥပဒေတွေပဲ သမိုင်းနဲ့အဝင်ကိုကြဖြစ်တဲ့ဖွဲ့စည်းပုံတင်တဲ့တခုမှမရှိရဘူးလို့ပြောမှာဖြစ်ပါတယ်ပုံမှန်လင်းပြောရင်၄၈လွတ်လိုက်ရပြီးတော့တင်းတုံးလာတဲ့ဖွဲ့စည်းပုံတကယ်ရွယ်ခဲ့တာကတော့ပင်လုံလို့ဘာမှမလုပ်ပြီးတော့ရဟာဖက်ဒရယ်ပြည်ထောင်စုပုံစံလုံမယ်သူတို့ပြောတာဗမာတရားရှင်းတရားဗမာတရားအဲ့လိုတိုင်းတိုင်းနဲ့တန်းတူလုံမယ်ပြောခဲ့တယ်ပစားကပြောတာရှိရဖြစ်လာတဲ့ခါကျတော့ရဟာဖ ဟုတ်ဘူးဒါသဏ္ဍာန်ဆောင်ထားတဲ့ဖက်ဒရယ်ပေါ်လေးဒါနောက်အဲ့ဒါပြတ်သွားပြီးတော့ခုနှစ်ဆယ်လေးမှာဒါဘုဒ္ဓနေဝင်မဆလာလုပ်လာတဲ့ဥပဒေကပူတော်ဆိုးသေးတယ်အဲ့ခါကျတော့ဒါပြီးမအိုတိုင်းခုနှစ်တိုင်းလုပ်လိုက်ပြီးတော့ပြည်နယ်နဲ့ဒန်းတူပါဆိုတော့တိုင်းသားတွေရဲ့အုပ်ချုပ်ရေးအာဏာဟာဘာမှမရှိတော့ဘဲနဲ့တိုင်းတွေနဲ့ဒန်းတူဖြစ်သွားပြီးပုံစံဆိုပြီးတော့ So dia cikang cawin ni wah. So ayo cikang cawin ni makan lor. Tapi dah ni ni mending kita pilih deh. Pilih dah uo cawin dia biasa. Sedangkan ngaruh ni mah pilih mah. Ha ngaruh si mah pilih mah suyo. Lepas ni. Cuba biar orang jaga hari lor. Sedah ha. Suruh anak tinggal jinunya. Dulu lepas lah demi suyo orang mah. Biar jaga pilih pare suro. Sebab orang orang biar ini lor. Pilihnya mah pilih nak mianya juga. Aku khamat. Tapi dah riga. Tiada nale biro le, kalau kini nai biro, jadi le, tanya dah juga, bama lumiu le power le, tu le tanya dah juga, so tanya dah le lumiu juga, macam tu kau biar mula, kalau le kami le nai le kama, tanya siapa kan yang jemah siapa, nombor ini lo, sekarang siapa juga boleh lebih belau sen ini, cina garo, demi demi ini poli, jadi nari asalnya pinih umat lah, pinih lo biar macam siapa.
Okay, baru cerita nasi, kalau sini beri terus itu mari. ช่วยกับเวลาพิลาสุริยกังสินเอดีดานเนสุนุยกันซีเซมาอุจจารณาโกมันยัตเซียงกะมีมีเดสับปีกระบะวิวมีมาบัตอาซิสุนิโกรอยาเซนไอทีวัชเนมยูโรกันนิบิโรไดยัยทอลิปินิระบะอกุโรจันซีอาซิสินเลยาวปาบีอเมริกันบีรังซูมาปีเยเรจับไปอัตวิงกับเดมราดาวน์เปียนยูเคเดตัมราดอนเนทรัมอาโซยาเลเทียงเลไลเดมูราราริจาวไนเงี้ยซีวายทูมาลูเนมูซีเยจัสเซมิโร အခွန်အတောက်ရောင်းနေဖို့တမရကိုထောက်ခံကြသူတွေကမျှော်လင့်ထားကြတာပါတဖက်မှာလည်းအာရှနွယ်ဘွားတွေဖြစ်တဲ့မြန်မာအမေရိကန်လူငယ်တွေအတွက်လုပ်ငန်းခွင်အတွင်းမင်းများမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်ဒီလိုအခြေအနေတွေနေအပေါ်မြန်မာအမေရိကန်လူငယ်တွေကြပြောဆိုဆွေးနွေးနေကြတာနဲ့ပတ်သက်ပြီးတော့ဂျန်စီပြည်သက်တွေအတွက်မခင်လေးကဆက်သွယ်စကားပြောပေးထားပါတယ်ရှင်ဟေးဂျန်စီတို့တဲ့ကျင်းရ
ကျွန်တော်တို့ရဲ့အချင်းလေးဒီကြောင်းရာတွေကိုသိဖို့အတွက်မြန်မာအမေရိကန်လူငယ်နှစ်ယောက်နဲ့စကားပြောထားတယ်ပထမဆုံးသူတို့ရဲ့မျှော်လင့်ချက်တွေကဘာတွေလဲဆိုတာကိုနားထောင်ကြည့်အောင်
He's all for the younger generation because the younger generation.
အင်းစည်းတက်လာတော့တင့်တော်နဲ့ဈေးနှုန်းနဲ့အိမ်ဝယ်ဖို့မဖြစ်နိုင်ဘူးလေဥပမာပြောရရင်ကျွန်တော်အခုတိုက်ခန်းခါကလွန်ခဲ့တဲ့နှစ်ပိုင်းကကျွန်တော်မိဘတွေအိမ်ချင်းငွေပြန်ဆက်ရတဲ့ပမာဏနဲ့အတူတူကိုဖြစ်နေပါတယ်ဒါကြောင့်ဒေါ်နယ်ထရန့်ကကျွန်တော်တို့မျိုးဆက်အတွက်ဒီစီးပွားရေးအခက်အခဲတွေကိုလျှော့ချနိုင်မယ်လို့ပြောလင်းပါတယ်
hardships for my generation.
Trump's administration မှာကျွန်တော်မျှော်လင
အခုဓာတ်ဆီဆေးတွေအဲ့ဒါတွေရောကြနိုင်ရမယ်အင်ဇင်းနှုံးတွေဟိုအင်ဇင်းနှုံးတွေကတော့အစိုးရတွေက control တအားမရှိပေမဲ့ဒီလူငယ်တွေကိုဝန်ထမ်းအောင်လို့ထောက်ပံ့ပေးတဲ့မူဝါဒတွေချပေးတာတွေကိုလိုအပ်တော့အဲ့ဟာတွေကတော့လိုဟာတောင်းတမိတယ်ခင်ဗျာ
ဒီလိုသူတို့ရဲ့မျှော်လင့်ချက်တွေက trend ရဲ့သမရသက်တမ်းမှာအပြည့်အဝရနိုင်ပါမလားဆိုတဲ့ပေါ်သူတို့ရဲ့အမြင်တွေက
I think it's going to take more than 4 years of his
သူသမရတက်တန်း၄နှစ်ထက်ပိုပြီးအချိန်ယူအောင်မယ်လို့ထင်ပါတယ်။ဒါပေမဲ့သူ့အနေနဲ့ကုန်ကြစရိတ်တွေနည်းနည်းလျှော့ချတာမျိုးအခွန်လျှော့တာမျိုးဓာတ်ဆီခါတွေလျှော့တာမျိုးနဲ့လူနေမှုစရိတ်နည်းနည်းတက်တာလာစေဖို့တွေမှာကူညီကောင်းကူညီနိုင်မယ်ထင်ပါတယ်။ဒါပေမဲ့စီးပွားရေးခက်ခဲကြက်တဲနေတာအတွက်တော့ Trump ရဲ့၄နှစ်ကအများကြီးအပြောင်းလဲတက်ရောက်မယ်မထင်ပါဘူး။လူနေမှုစရိတ်တွေတိုးလာပေမဲ့လစာကတော့ဒီလောက်အတူတူပဲဖြစ်နေတာပါ။ဒါကြောင့်ဒီစီးပွားရေးအချက်တဲကိုဖြည့်ရှင်းနိုင်ဖို့အပြောင်းလဲတွေလုပ်ဖို့က trend တက်တန်၄နှစ်ထက်ပိုပြီးအချိန်ယူရမယ်ကိစ္စပ
ါ။ဒီ
America First ဆိုပြီးတော့လုပ်ပေးနေတဲ့ဟောပြောနေတဲ့ဇာတ်ကားတွေတော့ကျွန်တော်အပြုသဘောစောင့်တယ်လို့တော့ကျွန်တော်ထင်တယ်။ဒီကဒီ America ကိုဟို right path ပေါ့လမ်းမှန်ရောက်အောင်လို့ဟိုပို့ပေးနေတယ်လို့တော့ကျွန်တော်ထင်တယ်။ဒါပေမဲ့ဒီလေးနှစ်အတွင်းဖြစ်နိုင်မှုဆိုတာတော့မဖြစ်နိုင်ဘူး
။ဒီလိုစီးပွားရေးတွေပြန်ကောင်းမှုသူတို့မျှော်လင့်ထားကြသလိုပဲတစ်ဖက်မှာလည်းသူတို့အတွက်စိုးရိမ်ချက်တွေရှိနေပြန်တယ်
။ Inequality is definitely big for me because
စိုးရိမ်မှုကတော့လုပ်ငန်းခွင်မှာမညီမျှမှုတွေဖြစ်လာမှာကိုပါပဲ။ကျွန်တော်အသက်မွေးဝမ်းကြောင်းလုပ်ငန်းမှာဆိုရင်ကျွန်တော်ကအာရှနယ်ပွားလူငယ်တူဦးပါ။ကျွန်တော်ကြီးပင်းခဲ့တဲ့ Ohio ပြည်နယ်ကမြို့မှာကလည်းအများစုကလူကြီးတွေပါ။ထရန်ရဲ့အရင်တစ်ခေါက်သမရတက်တန်းလုံးကလည်းလူမျိုးရေးမုန်းတိမှုအခြေခံရာဇဝတ်မှုတွေအများပြားဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်။ဒီကိစ္စတွေကကျွန်တော်နဲ့တက်တူရွယ်တူကြားမှာအလွန်ပြန့်နှံ့တက်ရောက်ပါတယ်။ဆိုရှယ်မီဒီယာတွေထွန်းကားလာတာနဲ့အမျှဒါတွေကတောင်းပြီးလို့ပဲအလွန်ကိုလှင်လင်းမြန်မြန်နဲ့ပြန့်နှံ့ပါတယ်။ဒါကြောင့်လူမျိုးရေးတန်းတူညီမျှရေးဟာကျွန်တော်အတွက်အလွန်အရေးကြီးပါတယ
်။ So this is something that's very important to me.
So Berkeley မှာကျောင်းတက်ခဲ့တော့အလိုမျိုးဟိုအမျိုးသမီးတွေဦးစားပေးမယ်အေရှန်တွေဦးစားပေးမယ်Latino Latina လူမျိုးတွေပြီးတော့ရင်ဟို African American ဟိုလူမျိုးသူတို့တွေဦးစားပေးမယ်ဆိုတော့program တွေအများကြီးကျွန်တော်လေးလာခဲ့တယ်ဒါမှကျွန်တော်ကတော့ဟိုအလုပ်အကိုင်ကိုကျွန်တော်ကောင်းကောင်းလုပ်နိုင်ဖို့အတွက်ပဲကျွန်တော် give site မိရတော့တားလူတွေကတော့ဟိုစိုးရိမ်တာတွေရှိတယ်သူတို့တွေရဲ့စိုးရိမ်မှုတွေကလည်းအော်မှန်ကန်တယ်ပေါ့နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီအလုပ်ကိုကောင်းကောင်းမွန်မွန်လုပ်ပေးဖို့လုပ်နိုင်ဖို့အတွက်ပဲကျွန်တော်ကတော့ view site မိတယ်ပေါ့နော
်ရှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ trend ရဲ့မူဝါဒတွေပေါ်သူတို့ရဲ့အမြင်တွေကရော
America is built on immigrants the country is built on immigration
America ဆိုတာကရွှေ့ပြောင်းနေထိုင်သူတွေနဲ့တည်ဆောက်ထားတာပါနိုင်ငံရခြားကရွှေ့ပြောင်းအခြေချသူတွေနဲ့ဒီနိုင်ငံကိုတည်ဆောက်ထားတာပါကျွန်တော်ရဲ့မိသားစုကိုနိုင်ကလည်းရွှေ့ပြောင်းအခြေချနေထိုင်သူတွေပါကျွန်တော်တငယ်ချင်းတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေအများကြီးရှိပါတယ်အမေရိကန်ပထမဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ဒီရွှေ့ပြောင်းနေထိုင်တာတွေကိုစိုင်းငံ့ထားလိုက်ရင်ဖြစ်လာမယ့်အကျိုးဆက်တွေကိုသူတေချာသိမြင်နားလည်ထားတယ်လို့ကျွန်တော်မထင်ပါဘူ
းမျောလင်းချမ်းနဲ့လာတဲ့သူတွေပေါ့နော်အဲဒီလိုမျိုးလူတွေပြန်ပြီးတော့ပို့ခံရတာကျွန်တော်စိတ်မကောင်းတော့ဖြစ်မိတာဗျာဒါပေမဲ့ဒီနိုင်ငံရဲ့တခြားအမြင်နဲ့ပြောရမယ်ဆိုရင်ဟိုလစာရတာနဲ့လစာကုန်သွားတဲ့အလိုမျိုးဖြစ်နေတဲ့အချိန်မှာတခြားနိုင်ငံလာတဲ့လူတွေကနေပြီးတော့သူတို့ရဲ့အခွင့်အရေးကိုယူနေတယ်ဆိုပြီးတော့ထင်ကြတာရှိတယ်။အဲ့ဒါ Trump ကကြတော့ America First ဆိုပြီးတော့လုပ်နေရဆိုတော့အများကြီးကတော့သူတို့ပို့နိုင်မှာမဟုတ်ပြန်ပြီးတော့ဒါပေမဲ့ဟိုပို့နိုင်တဲ့သူတွေကတော့ပို့ပြီးတော့ကျွန်တော်တို့ဒီအစိုးရကနေပြီးတော့ဟိုမင်းတို့နိုင်ငံ American တွေကိုအရန်ဦးစားပေးတယ်ဆိုပြီးတော့ဟန်ပြလုပ်တယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျကဲဂျန်စီတို့ရေ American အစိုးရတဲ့လက်ထက်မှာမြန်မာ American လူငယ်တွေရဲ့မျှော်လင့်ချက်တွေနဲ့စိုးရိမ်ချက်တွေတချို့ကြားခဲ့ကြရတာနော်ရှေ့တစ်ပတ်ကြီးကြားလို့ရှင်လဲဂျန်စီတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေရမလို့နောက်တစ်ပတ်ပြန်ဆုံကြမယ်နော်တတ
ကဲသမရလက်ထက်အမေရိကန်ရောက်မြန်မာလူငယ်တွေအကြောင်းဂျန်စီအစီအစဉ်မှာမခင်လေးကတင်ဆက်ပေးသွားတာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ပါအမေရိကန်က NHL Hockey Champion The Florida Panthers အသင်းကိုသမ္မတ Trump ကအင်ဗျူရောမှာတွေ့ဆုံပြီးတော့ဂုဏ်ပြုခဲ့ပါတယ်အာဂျင်တီးနာအသင်းကောင်းဆောင်မက်ဆီကလာမယ့်2026ကမ္ဘာဖလားနဲ့အာဂျင်တီးနာအသင်းအနာဂတ်ကိုဘယ်လိုစဉ်းစားနေပါသလဲဒီလိုသတင်းတွေနဲ့အတူစောင်းရာသီဘောလုံးသမားအပြောင်းအရွှေ့နောက်ဆုံးအခြေအနေတွေကိုကိုရဲနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ဘယ်ကနေငါ NHL ဟော်ကီပြိုင်ပွဲမှာဘူးဆဲခဲ့တဲ့ Stanley Cup Champion Florida Panthers အသင်းကိုတော့ American သမားရွန်ဖရန့်ကအင်ဂျီရောမှာ February 3ရက်နေ့တနင်္လာနေ့ကလက်ခံကြိုဆိုပြီးတော့ဂုဏ်ပြုခဲ့ပါတယ်။ Florida Panthers အသင်းဟာပြီးခဲ့တဲ့2024 Stanley Plus Final မှာကနေဒါက Edmonton Oilers အသင်းကို4ပွဲ3ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်ခဲ့တာပါ။
2024 Stanley Cup Champions the Florida Panthers and it was a tremendous
2024 Stanley Flaw Champion ကFlorida Panthers အသင်းပါဒီပြိုင်ပွဲကတကယ်ကိုကြီးမားတဲ့ပြိုင်ပွဲကြီးဖြစ်ပြီးလူတိုင်းကြည့်ကြတာပါခင်ဗျားတို့ Stanley Flaw ကိုပထမဆုံးအကြိမ်ဘူးဆွဲခဲ့တာကြောင့်တသင်းလုံးအတွက်ဂုဏ်ယူပါတယ
်ဒီခဏမှာတော့ Florida Panthers အသင်းက Long Trump ရဲ့သမရသက်တမ်း45ဆမျောင်းနဲ့48ဆမျောင်းကိုဂုဏ်ပြုတဲ့အနေနဲ့မမောင်သွင်းထားတဲ့ကြောင်းနံပါတ်45နဲ့48ပါတဲ့အသင်းအင်ဂျီတစ်ထည့်အပြင်အခုလက်ရှိ48ရောင်းမြောက်သမရသက်တမ်းကိုဂုဏ်ပြုတဲ့အနေနဲ့လဲကျောင်းနံပါတ် 48 Trump ဆိုတဲ့နာမည်နဲ့အသေးအညီတစ်ထဲရွှေနဲ့လှုပ်ထားတဲ့ဟော်ကီရိုက်တဲ့ဒုတိယချောင်းကိုလည်းလက်ဆောင်နေအဖြစ်ပေးခဲ့ပါတယ်။ Florida Panthers အသင်းဟာသမရ Trump ရဲ့ဒုတိယသမရသက်တမ်းမှာတော့အင်ဂျီတော်ကိုပထမဆုံးလာရောက်တဲ့အားကစားအသင်းနဲ့ဖြစ်ခဲ့ပါတယ်ခင်ဗျာ။အာဂျင်တီးနားအသင်းကောင်းဆောင်လီယိုနယ်မက်ဆီဟာလာမယ့်2026ကမ္ဘာဖလားကိုကစားခြင်းနဲ့ပုံရှိတယ်လို့အာဂျင်တီးနားနီးပြလီယိုနယ်စကိုလိုနီကပြောလိုက်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာဖို့ကတော့သိပ်စောနေသေးတယ်လို့လည်းစကိုလိုနီကပြောပါတယ်။မက်ဆီဟာပြီးခဲ့တဲ့2022ကမ္ဘာဖလားတုန်းကတော့ဒီ2022ကမ္ဘာဖလားဟာသူ့အတွက်နောက်ဆုံးကမ္ဘာဖလားဖြစ်တယ်ဆိုပြီးတော့ပြောထားတာပါ။ဒါပေမဲ့လည်းအသက်38နှစ်ရှိဖြစ်တဲ့မက်ဆီဟာအာဂျင်တီးနားအသင်းနဲ့တူ2022ကမ္ဘာဖလား2021နဲ့2024ကိုပါအမေရိကဖလားတွေကိုဘူဆွဲပြီးတဲ့နောက်မှာတော့အသင်းမှာဆက်ရှိပြီးတော့ကစားဖို့စိတ်ဆန္ဒရှိနေတာဖြစ်တယ်လို့စကလုံးနီကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ကဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာအာဆနယ်ကချန်ပီယံမန်ချက်စတာစီးတီးကို5ဂိုးတကူနဲ့ဂိုးပြတ်နိုင်သွားခဲ့ပါတယ်။ပွဲစပြီး10မိနစ်ကျော်မှမန်စီးတီးနောက်တန်းအမားကနေအာဆနယ်ဂိုးစရပြီးတော့နောက်ကိုဒုတိယပိုင်းမှာမန်စီးတီးကပြန်ချေပါတယ်အမေလေအာစနောကချက်ချင်းပဲတကူထပ်သွင်းပြီးတော့နောက်ထပ်လဲ3ဂိုးသွင်းသွားတာကြောင့်နောက်ဆုံးမှာအာစနောက5ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။အာစနောကိုဂိုးပြတ်ရှုံးလိုက်တာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာပြောတာကတော့
Of course it's difficult you know when you lose 5-1 is not defense is my feeling I'm here expressing but the game was well played.
ဘာကိုတကူနဲ့ရှုံးတာကတော့တော်တော်ခံရခဲ့ပြီးကျွန်တော်တို့အတွက်ခက်ခဲပါတယ်။ဒါကိုဘယ်လိုမှကာကွယ်ပြောဆိုဖို့လည်းမဖြစ်နိုင်ပါဘူး။ပွဲရလက်ကတော်တော်ဂိုးပြတ်သွားပြီးအဲ့ဒီအတွက်စိတ်ပြတ်မိပါတယ
်ဆိုတော့အာစနယ်နဲ့မန်စီးတီးဘာကြောင့်ဒီလောက်ထိဂိုးပြတ်သွားတာပါလဲဒီနှစ်သင်းကြားမှာခြေစွမ်းရရောတကယ်ပဲအဲ့ဒီလောက်ထိကွာသွားတာပါလားနောက်နေပတ်သက်ပြီးတော့ Soccer Follow Channel Editor ချုပ်ကိုကျော်မျိုးဝင်ကတော့
မန်စီးတီးနောက်တန်းပါဗျာဟိုအာစနယ်ရောက်သွားတယ်ပထမဂိုးပဲဖြစ်ဖြစ်ပေါ့နော်အဲ့တော့တော်တော်လေးကိုကြာအားနည်းတော့တွေ့ရအဒီဇန်နဝါရီဈေးကောင်မှာမန်စီးတီးကနောက်တန်းနေရာကိုအားဖြည့်ထားတယ်ဆိုပေမဲ့အဲ့တကယ်မှသူတို့ရဲ့လစ်စနစ်ပိုင်းဆိုင်ရာတွေပေါ့နော်။နောက်တန်းရဲ့လစ်စနစ်ပိုင်းဆိုင်ရာတွေကတော်တော်လေးလူဝတ်ချက်ရှိနေတယ်လို့ကျွန်တော်ကမြင်တယ်ဗျ။ကွင်းလယ်မှာဆိုရင်ဒီဒီဒက်ကလန်ရိုက်စ်နဲ့ဒီပါတီတို့ရဲ့ဒီဘောလုံးအဖြစ်တွေဘောလုံးအပန့်အပိုးတွေကောင်းမွန်မှုတွေကဒါမန်စီးတီးကတော့ပြန်ပြီးအတူယူရတော့မယ့်အနေအထားဖြစ်သွားတယ်။အဲ့တော့မန်စီးတီးရဲ့လူဝတ်ချက်ပဲလို့ကျွန်တော်ကမြင်တယ်လေ။အဲ့တော့ဒီဒုတိယပိုင်းမှာလည်းတိုင်းစတိုင်းဂိုးတွေသွင်းသွားရမှာလေ။မန်စီးတီးနောက်တန်းရဲ့အားနည်းမှုကိုပြနေတော့အဲ့သူတို့ဒီဒီကစားသမားဒီကူဒီစကယ်လီတို့ဘာလို့သူကားရဲဇာရရလို့အဖက်ဘောလုံးဆွတ်ထုတ်ပြီးတော့ကန်သွင်းသွားတာမျိုးတွေဆိုတော့ဒါမန်စီးတီးနောက်တန်းကတကယ်ဟိုအားနည်းတယ်လို့ပြောအောင်အဲဒါမျိုးတွေကမဖြစ်သင့်ဘူးဟိုထက်ကထက်ဖြစ်သွားတာလေးတွေ့ရတယ်ဗျမန်စီးတီးတိုက်စစ်ပိုင်းကိုကြည့်မယ်ဆိုရင်လည်းဗျအာပထမပိုင်းမှာလည်းဟာလန်းကဘောလုံးကြည့်တွင်းမှု6ချိန်လောက်ပဲရှိအဒုတိယပိုင်းကျတော့ဟာလန်းစီဘောလုံးကမရောက်တော့ဟာလန်းကအဲ့လိုမျိုးဟိုဒီတုစီကိုဘောလုံးနဲ့လာမှကစားအားကောင်းမျိုးကိုသိအောင်ကောင်းတဲ့ကစားသမားမျိုးသူကအစ်ဆက်တို့လိုပုံစံမျိုးမရှိဘူး။ဟောပြီးခဲ့ဒီယူကာဆယ်အာဆနယ်နိုင်ငံတော်ရဲ့ပွဲမှာဆိုရင်အစ်ဆက်တို့ကအစ်ဆက်စီကိုဘောလုံးလေးရောက်တာများတယ်ပေါ့နော်။အခုကျတော့ဒုတိယပိုင်းမှာဟာလန်စီကိုဘောလုံးကဟိုထွက်မလာတော့အဲ့ဒီအပိုင်းလေးကလည်းမန်စီးတီးတိုက်စစ်မှာပြင်ဆင်ရမယ့်အပိုင်းလေးတွေမြင်တယ်ဗျ။အာ
ဆနယ်ကမန်စီးတီးကိုဂိုးပြတ်နိုင်လိုက်သလိုဒီတစ်ပတ်မှာ Nottingham Forest ကလည်းအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာအသင်းကြီးတွေကိုဒုက္ခပေးနေတဲ့ Brighton ကို9ဂိုးဂိုးရှိနဲ့ဂိုးပြတ်နိုင်သွားခဲ့ပါတယ်။ဇယားထိတ်ကလီဗာပူးကတော့ဒီတစ်ပတ်မှာဘုံမောက်ကို9ဂိုးဂိုးရှိနဲ့နိုင်ပြီးကျန်တဲ့အသင်းတွေထက်တပွဲလျှော့ကစားပြီးတော့56မှတ်နဲ့ဇယားထိတ်မှာရှိနေပြီး Arsenal က50နဲ့ဒုတိယ
Northern Forest က48 မှတ်နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ။ဘောလုံးကြီးဘောလုံးသမားအပြောင်းအရွှေ့အစီမှာတော့မယူတင်းကအတင်းအတွက်အရေးတကြီးလိုအပ်နေတဲ့ဘယ်နောက်ခံနေရာအတွက်စီးရီးကလက်ချေအတင်းမှာကစားနေတဲ့ဒိမတ်နောက်တန်းလူပက်ထရစ်ဒိုဂူကို၅နဲ့စာချုပ်ချုပ်လိုက်တယ်လို့တနင်္ဂနွေနေ့ကချင်းညာပါတယ်။မယူကသူ့ကိုခေါ်ဖို့အတွက်ယူရိုတန်း30ပေးရတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်။တစ်ချိန်တည်းမှာပဲမယူမှာနီးပြအမ်ရိုနဲ့အဆင်မပြေတဲ့အင်္ဂလန်တိုက်စစ်မှု마커스 ရက်ရှ်ဖို့ကိုတော့အက်စတန်ဗီလာအသင်းကဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ်။ရက်ရှ်ဖို့ကတော့သူ့အနေနဲ့ဘောလုံးပဲကစားခြင်းပြီးတော့အခုလိုဗီလာကိုအငားစာချုပ်နဲ့ပြောင်းဝယ်ရအောင်ကြိုးပမ်းပေးတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်အက်စတန်ဗီလာအသင်းဟာ PSG အသင်းမှာကစားနေတဲ့စပိန်ကစားသမားမာကိုအဆန်စီယိုကိုလည်းဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပြီးတော့တိုက်စစ်ကိုထပ်ပြီးတော့အားဖြည့်လိုက်ပါတယ်။အီတလီကစီးရီးအမှာတော့ AC မီလန်အသင်းက Chelsea မှာကစားနေတဲ့ပေါ်တူဂီတိုက်စစ်မှုဂျောဖီလစ်ကိုဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်ယူလိုက်ပါတယ်။ AC မီလန်ကဂျောဖီလစ်ကိုခေါ်ဖို့အတွက်လာဇာငွေအပြင်5ရန်ကအဖြစ်နဲ့ပေါင်5သန်းပေးရမှာဖြစ်ပါတယ်။အချိန်တည်းမှာပဲတူရကီကဂလာတာဆာရေးအသင်းကလည်း AC မီလန်မှာကစားနေတဲ့စပိန်တိုက်စစ်မှုအယ်ဘရိုမိုရာတာကိုတနည်းအငားစာချုပ်နဲ့ခေါ်လိုက်ပါတယ်ဂလာတာဆာရေးကအသက်32နှစ်ရှိဖြစ်တဲ့မိုရာတာကိုခေါ်ဖို့အတွက်ငားရန်ကအဖြစ်နဲ့ယူရို6သန်းပေးရတယ်လို့ပြောထားပါတယ်ဂျာမနီဘက်မှာတော့ဘိုင်အမြူနစ်အသင်းကအသက်38နှစ်ရှိဖြစ်တဲ့ဂိုးသမားမန်နျူယယ်နိုယာကိုစာချုပ်တတန်းတနည်းထပ်တိုးလိုက်တယ်လို့တနားနေ့ကကြေညာပါတယ်အခုလိုစာချုပ်တနည်းထပ်တိုးလိုက်တာကြောင့်သူဟာ2026ဇွန်လအကုန်ထိဘိုင်မြူနစ်အသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ဘဇိုတိုက်စစ်မှုနေမာကတော့ Saudi Pro League ကအယ်ဟီလာအသင်းနဲ့နှစ်ဖက်သဘောတူညီမှုနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပြီးတော့သူ့ရဲ့အသင်း Hong Santos အသင်းကိုပြောင်းသွားခဲ့ဖြစ်ပါတယ်။နေမာဟာပြီးခဲ့တဲ့ January 31ရက်နေ့က Santos အသင်းကိုပြန်ရောက်သွားခဲ့ပြီးတော့ Santos ပရိသတ်တွေကလည်းသူ့ကိုအကြီးအကျယ်ဂျိုးခဲ့ကြပါတယ်။ Santos အသင်းကိုပြန်လာတဲ့ပတ်သက်ပြီးနေမာပြောတာကတော
့ MHK que a seleção brasileira é algo que
ကျွန်တော်အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ကစားချင်ပါတယ်ဒါကတော့ရှင်းပါတယ်ကျွန်တော်အနေနဲ့ဘရာဇီးတင်းတဲ့အတူအောင်မြင်မှုရဖို့လိုနေပါတယ်ဆိုတော့ကျွန်တော်မှာအထူးတာဝန်တရရှိပါတယ်ဒါကကျွန်တော်တော့နောက်ဆုံးခွင့်ရလည်းဖြစ်ပြီးတော့ဘလို့အနေထားပဲဖြစ်ဖြစ်ဒါကိုရအောင်လုပ်သွားမှာပါကျွန်တော်မှာလုပ်ရမယ့်ရည်မှန်းချက်တွေရှိပါတယ
်နေမဟာ2010ကမ္ဘာဖလားပြီးမှာဘရာဇီးလက်ရွေးစင်ဖြစ်လာခဲ့ပြီးတော့ဘရာဇီးအသင်းနဲ့အတူ2013ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲနဲ့ရီယိုအိုလံပစ်ပြိုင်ပွဲတွေမှာရွှေစိတ်တွေရခဲ့တာပါဒါမဲ့လည်းကမ္ဘာဖလားမှာရောကိုပါအမေရိကဖလားမှာပါသူဟာအောင်မြင်မှုမရခဲ့ပါဘူး။ဒါကြောင့်သူ့အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ပါပြီးတော့အသင်းနဲ့အတူလာမယ့်2026ကမ္ဘာဖလားမှာအောင်မြင်မှုရနိုင်ဖို့အတွက်မျှော်လင့်နေပုံရတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ဗိုလ်တပူညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဗိုလ်တပူညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။စီအေပရိပခါရီဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။စစ်ပွဲတွေကြားပိတ်မိနေတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီးချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားနဲ့ကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းဝန်ကြီးချုပ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ4ရက်နေ့ကအင်ပီရိုမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဂါဇာကိုအရှိလက်ပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့ရတယ်လို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံနယ်စပ်တချို့ကိုလျှက်စစ်မီအင်တာနက်နဲ့ဆက်သုံးစီတင်ပို့မှုတွေကိုထိုင်းနိုင်ငံကဒီကနေ့ပဲဖျက်တောက်လိုက်ပါတယ်မြန်မာနယ်စပ်အခြေစိုက်တရုတ်နိုင်ငံသားထိန်းချုပ်ထားတဲ့ကြားဖြန့် online link လေခိုင်းနေမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံကတဆင့်လူကုန်ကူးခံရတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာပြီးမှထိုင်းဘက်ကဒီကနေ့ဖေဖော်ဝါရီလ5ရက်နေ့မနေ့9ရက်ကစပြီးဖျက်တောက်လိုက်တာပါဘန်ကောက်မြို့ကထိုင်းနိုင်ငံလျှက်စစ်ပေးဝေးဌာနရုံးချုပ်ကနေလျှက်စစ်မီဖျက်တောက်တဲ့လုပ်ငန်းကိုထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ပြည်ထရေးဝန်ကြီးလည်းဖြစ်တဲ့အနုတင်ချန်ဝေရာကူးကကြီးကြပ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကအမွေဆန်အငင်းပွားမှုရှိနေတဲ့တောင်ဆန်းစုကြည်ရဲ့အခြံအမှတ်54ကိုဒီကနေ့မှာတတိယအကြိမ်လေလံတင်ရောင်းချဖို့စ조사ပေမဲ့ဝယ်ယူသူမရှိပဲလေလံပွဲမှအောင်မမြင်ပြီးဆုံးသွားခဲ့ပါတယ်။ကမာရွတ်တရားရုံးဆုံးဖြတ်ချက်အရဒီကနေ့ဖေဖော်ဝါရီလ5ရက်နေ့မှာလေလံကြံခင်းစေးကြံ့ငွေ298ဘီလီယံနဲ့တတိယအကြိမ်မြောက်လေလံဆွဲဖို့အဆိုပြုခဲ့တာဖြစ်ပါတယ်။အိမ်နဲ့ခြံကို2004ခုနှစ်မှလ10ရက်နေ့မှာတကြိမ်ဩဂုတ်လ15ရက်နေ့မှာတကြိမ်စူးစမ်းခဲ့ပေမဲ့ရောင်းမထွက်ခဲ့ပါဘူးခင်ဗျာ
တင်ရင်းစစ်ကိုတော့ကိုဇောင်းဝင်လိုက်ကပြပြပေးခဲ့တာပါဗုဒ္ဓဟူးညရဲ့အစီအစဉ်ကတော့တလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုဂီလ်နဲ့နယ်ဆန်လိုပတ်တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွေအစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များတွေကမြမပြည်သူပြည်သားအလုံးပေးရည်ခတ်သိမ်းကြည့်ပြီးတော့လူရဆန္ဒပြေဝကြပါစေရှင်ကျမလေးပါThis program has come.